မင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတင်ဆက်ချင်တာကတော့အညာဒေသကရာတောင်သူတွေဟာထွန်းနှုံးကောင်းတဲ့သီးနှံမျိုးတွေကိုစိုက်ချင်ပေမဲ့မျိုးကောင်းမျိုးတန့်ရှာဖို့အရန်ခက်ခဲနေတယ်ဆိုတဲ့အကြောင်းပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သက်ဆိုင်ရာအစိုးရဌာနအနေနဲ့ဘာတွေလုပ်တင်နေဆိုတာကိုပါဆွေးနွေးတင်ပြသွားမှာပါတလောကအညာဒေသတွေထဲကမှတကယ့်ကိုမိုးနှဲရေရှားတဲ့ပခုတ်ကူဒေသဘက်ကိုရောက်ခဲ့ပါတယ်မိုးနှဲပြီးဆယ်ရီလဲတိတ်မရတဲ့ဒေသတွေဆိုတော့တောင်သူတွေကလည်းပင်းနဲ့နှမ်းကိုအဓိကစိုက်တဲ့ရာသမားတွေပါရာတောင်သူတွေကိုသူတို့ရဲ့စိုက်ပျိုးရေးလုပ်ငန်းနဲ့ပတ်သက်တဲ့အခက်အခဲတွေကိုမေးတော့ပြောကြတာကတော့စုံလို့ပါပဲပြောကြတဲ့အထဲမှာစိတ်ဝင်စားစရာတွေတော်တော်များများပါပါတယ်ဒီထဲကမှဒီတစ်ပတ်မှာတော့မျိုးစင်းနဲ့ပတ်သက်တာကိုပြောချင်ပါတယ်စိုက်ပျိုးရေးဌာနကပုံကိုယ်တွေပညာရှင်တွေရဲ့ဟောပြောပွဲတွေပညာပေးရှင်းလင်းပွဲတွေမှာကြားနေကြအကြောင်းအရာတခုရှိပါတယ်အဲ့ဒါကတော့တောင်သူလယ်သမားတွေကတီးနှံစိုက်ပျိုးတဲ့နေရာမှာစနစ်တကျစမ်းသပ်ထုတ်လုပ်ထားတဲ့မျိုးစေ့တွေကိုတုံးတာအရန်နေတယ်စားမဲ့အထဲကခေါင်းဆိုတဲ့အစိအဆန်တွေကိုပဲမျိုးလုပ်ပြီးစိုက်နေကြတယ်ဒါကြောင့်တီးနှံတွေတစ်နှစ်တက်တစ်နှစ်မျိုးညံ့လာသလိုအထွတ်နှုံးလဲကျလာတယ်ဆိုပြီးပြောကြတာပါပဲပညာရှင်တွေကျွမ်းကျင်သူတွေထောက်ပြတဲ့အချက်ကတော့အမှန်ပါပဲဒါပေမဲ့တကယ့်အပြင်လက်တွေ့မှာတော့မျိုးစေ့ဆိုတာကစားမဲ့အထဲကအစိအဆန်ကိုမတုံးသင့်ပဲစနစ်တကျမျိုးခန့်ထားတဲ့အစိအဆန်တွေကိုသုံးသင့်တယ်ဆိုတာကိုတောင်သူတွေကကောင်းကောင်းကြီးနားလည်ကြပါတယ်။သုံးလဲသုံးကျင်ကြပါတယ်။ဒီနေရာမှာစဘာမျိုးအကြောင်းကိုမပြောဘဲနဲ့အညာဘက်ကယာသမားတွေအတွက်အဓိကထားပြီးပဲမျိုးနှမ်းမျိုးအကြောင်းကိုပြောပါမယ်။ဘာဖြစ်လို့မျိုးကိုတီးတတ်မသုံးကြတာလဲဆိုတော့ပြဿနာကမျိုးစေ့ဆိုပြီးစနစ်တကျမျိုးခန့်ထားတဲ့ဟာကရှာရတာအရန်ခက်လို့ပါပဲ။ပခုတ်ကူမျိုးနဲ့မနီမိုးဝေးမှာရှိတဲ့ဂျေးရွာတွေကယာသမားတွေနဲ့စကားပြောကြည့်တော့သူတို့ကမျိုးကောင်းမျိုးတန့်ကိုစိုက်ချင်နေကြတာပါ။လက်ရှိအိမ်မျိုးတွေထက်ပူတတ်တဲ့မျိုးကိုတုံးကျင်လို့ရှာနေကြတယ်လို့လည်းပြောကြပါတယ်။ပခုတ်ကူမျိုးနဲ့6မိုင်လောက်ဝေးတဲ့မြောင်လူကန်ဆိုတဲ့ကျေးရွာကမြေအေက60လောက်ပိုင်တဲ့ယာသမားကြီးတဦးကပြောပါတယ်။သူနဲ့မိတ်ဆွေတချို့ကမိုးရသီမှာစိုက်ရတဲ့ရက်40ပဲဒီစိမ်မျိုးဖြစ်တဲ့ရေစင်း73တို့ရေစင်း74တို့ကိုစိုက်ချင်လို့လိုက်ရှာနေတာကြာပါပြီတဲ့။ဒါပေမဲ့ရှာလို့ကိုမရဘူးဖြစ်နေပါတယ်တဲ့။အခုနှစ်မိုးမကြခင်ကပခုတ်ကူမျိုးပေါ်ကစိုက်ပျိုးရေးဆိုင်တစ်ဆိုင်မှာရေစင်း73ဆိုတဲ့ရက်40ပဲဒီစိမ်မျိုးကိုတွေ့လို့မေးကြည့်တော့ဈေးကတကီလိုကို6000ပါတဲ့ဒါနဲ့ခမရလဲဘာမှမပြောဘဲနောက်ပြန်လှည့်ခဲ့ရတာပေါ့ဘာလို့လဲဆိုတော့60သားဝန်းကျင်လောက်ပဲရှိတဲ့တကီလိုစာပဲဒီစိမ်မျိုးစေ့အတွက်ကြာတင်ငွေ6000ကျပ်ဆိုတာကယာသမားတွေလက်ရှိသုံးနေတဲ့အိမ်မျိုးထက်ဈေးက4ဆလောက်ဖြစ်နေလို့ပါတောင်သူတွေလုံးဝမတက်နိုင်တဲ့ဈေးပါဒီတော့ဒီနေရာမှာပြောချင်တာကတောင်သူတွေကိုတိတ်ပန့်နီးကြစိုက်ပျိုးကြပါမျိုးကောင်းမျိုးတန့်တွေတုံးကြပါလို့တက်ဆိုင်ရာကတိုက်တွန်းကြွေးကြော်နေပေမဲ့တကယ်လွတ်တွေမှာကြတော့အခက်အခဲတွေကအများကြီးဖြစ်နေပါတယ်တကယ်လိုက်လို့ဖို့မလွယ်ပဲဖြစ်နေပါတယ်တောင်သူတွေကိုယ်တိုင်ကလူလူလားလားနဲ့တုံးကျင်လွန်းလို့လိုက်ရှာနေတာတောင်မှပဲပယ်နှမ်းမျိုးကောင်းမျိုးတန့်ဆိုတာကရှားလွန်းနေပါတယ်ရှိတဲ့ဟာကြတော့လဲစီးပွားဖြစ်စိုက်ဖို့ဘလို့မှမကြိုက်တဲ့စီဖြစ်နေပါတယ်စီမံချက်အရာစိုက်ထားတဲ့ဆံပြစိုက်ွက်တွေအတွက်တော့အဆင်ပြေကောင်းပြင်ပါပေါ့ဒါနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံရဲ့ပြည်ပကိုတင်ပို့နေတဲ့ပဲမျိုးစုံဈေးကွက်အကြောင်းအချင်းချုပ်ပြောပါမယ်မြန်မာနိုင်ငံကပဲမျိုးစုံပြည်ပကိုတင်ပို့ရောင်းချနေတဲ့နိုင်ငံတွေထဲမှာကမ္ဘာပေါ်မှာနံပါတ်1နေရာမှာရှိနေပါတယ်ထပ်ပြီးတော့လည်းဈေးကွက်တိုးချဲ့နိုင်မဲ့အလားအလာတွေအများကြီးရှိနေပါသေးတယ်ဒါပေမဲ့အရေးအသွေးအားနည်းနေတာကအခွင့်အလမ်းတွေထပ်ပြီးပေါ်ထုတ်ဖို့အတွက်ကြီးမားတဲ့အဟန့်အတားဖြစ်နေပါတယ်တကယ်လို့ပဲမျိုးစုံကိုသာလက်ရှိတဲ့ပိုကောင်းတဲ့မျိုးကောင်းမျိုးတန့်တွေနဲ့စိုက်ပျိုးရင်တောင်သူတူးချင်းဝင်ငွေတိုးလာမယ့်အပြင်တိုင်းပြည်ရဲ့ဝင်ငွေလည်းလိုက်ပြီးတိုးလာမှာပါဒါပေမဲ့မျိုးစေ့ကောင်းမျိုးစေ့တန့်တွေရဖို့တိတ်ပန့်နီးကြမျိုးကံဖို့ဆိုတာကတောင်သူတွေလှုပ်လို့ရတဲ့ကိစ္စမဟုတ်ပါဘူးအစိုးရကလုံမရမယ်ဟာပါဒီတော့သက်ဆိုင်ရာဌာနကိုတိုက်တွန်းချင်ပါတယ်တောင်သူတွေနဲ့တွေ့ဆုံမှာတွေ့တဲ့အခါမှာလဲကြောကျင်တာတွေကြီးပဲဟောပြောပြီးပြန်မလာပါနဲ့သူတို့တွေလူနေတဲ့မျိုးစေ့တွေအကြောင်းတည်တည်ချာချာလေးမေးပေးပါသူတို့ဝယ်ခြင်းနဲ့ပဲမျိုးစေ့တွေကိုထုတ်လုပ်ပေးပါဒါပေမဲ့အရှုံးခံပြီးမရောင်းပါနဲ့အမျက်ရအောင်တင့်တင့်နဲ့ဈေးနဲ့ရောင်းပါတောင်သူတွေမျိုးစေ့မဝယ်မှမပူပါနဲ့သူတို့တွေကိုအရင်ခေတုန်းကလိုစားတဲ့ပဲစေ့နဲ့တိတ်ပန့်နီးကြမျိုးခံထားတဲ့မျိုးစေ့တို့မတူတာကိုအာပေါအောင်ရှင်းပြစရာမလိုတော့ပါဘူးတောင်သူတွေမကဘဲဌာနအတွက်ပါအကျိုးရှိမဲ့ကိစ္စဖြစ်တာမို့အလေးထားစဉ်းစားပေးစီလိုပါတယ်လို့ထက်ဆင့်တိုက်တွန်းအပ်ပါတယ်ခင်ဗျာစီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ